အမဆီအစိုးရခေတ်မှာပြည်ပအကူအညီအများဆုံးပေးသူဟာတရုတ်ထိုင်းနဲ့ဂျပန်ဖြစ်ပြီးကိုနီကိုဟာနဲ့ကူညီတာမျိုးဘူဝါဒသဘောတရားထုတ်ပြန်တာမျိုးမရှိသလောက်ဖြစ်ပါတယ်ဒါပေမဲ့ OEDC ကအနိုင်တန်းဥစုကတော့သူတို့သတ်မှတ်ထားတဲ့မူနဲ့ညီမှနိုင်ငံခြားအကူအညီပေးတယ်လို့မြင်ပါတယ်ဒါကြောင့်နိုင်ငံခြားအကူအညီထိရောက်စွာပေးနိုင်မှုအတွက်2005မှာ Paris သဘောတူချက်ကိုရယူပါတယ်။အဲဒီတုန်းကဗမာအစ်စ်အစိုးရကိုစည်းရင်းသွင်းတာမဟုတ်ပါဘူး။ဗိုလ်ချုပ်ဦးကြီးတန်းရွှေကလည်းပြည်မနာကြက်ပြေးမှာနေပြီးတော့တိဆောက်ဖို့သာစိတ်ဝင်စားပါတယ်။ Paris သဘောတူညီချက်မှာအခြေခံပြီး2008 Accra သဘောတူညီချက် 2017 Busan သဘောတူညီချက်စတာတွေကိုရယူတာမို့အနောက်တိုင်းအကူအညီရယူလို့တဲ့နိုင်ငံဟာဒီမူဝါဒတွေနဲ့အညီလုပ်နိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ဦးသိန်းစိန်အစိုးရကလည်းဒီသဘောကိုလိုက်ပြီး2023ဇန်နဝါရီမှာနေပြည်တော်သဘောတူညီချက်ကိုကျင်းပပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လာရင်အယတအဖွဲ့နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုင်ပင်ဆွေးနွေးဖို့အစိုးရမှတာဝန်ရှိလာပါတယ်။ဒီမိုကရေစီဓလေ့ရှင်သန်ရေးညီညာရေးတရားမျှတစွာဖွံ့ဖြိုးရေးနဲ့သိသာမြင်သာရေးစတာတွေကိုဦးစားပေးဖို့တာဝန်ရှိပါတယ
်။ပဲရစ်မူဝါဒအရအကူအညီယူတဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲဖို့လိုပါတယ်။စည်ရမှုကြဆင်းရေးနဲ့မညီမျှမှုရော့ပါရေးစီမံကိန်းတွေမှာထွက်ပေါ်လာတဲ့ရလတ်ကိုအဓိကထားပါတယ်။စီမံကိန်းအကောင့်ထယ်ဖော်စဉ်အတွင်းမှာတိုးတက်မှုကိုစောင့်ကြည့်နိုင်ဖို့လိုပါတယ်။အလှူရှင်နိုင်ငံတွေဟာဖွံ့ဖြိုးမှုမိဖက်နိုင်ငံတွေဖြစ်လာပြီးအပြန်အလှန်နားလည်မှုအပြည့်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။အမျိုးသားဖွံ့ဖြိုးရေးစီမံကိန်းရေးဆွဲရမှာအယက်သားအဖွဲ့အစည်းနဲ့လွှတ်တော်ပါဝင်လာအောင်အစိုးရကကြိုးပမ်းရပါလိမ့်မယ်။ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေကလည်းအစိုးရစွမ်းရည်တိုးတက်လာရေးနဲ့တာဝန်ခံမှုရှိရေးအတွက်ကူညီရမယ်လို့ဆိုပါတယ်။ဦးသိန်းစင်ရဲ့ပြုပြင်ရေးအစီအစဉ်မှာငြိမ်းချမ်းရေးနဲ့အစိုးရစွမ်းရည်မြင့်တင်ရေးကိုအစပြိုးသွားတာတွေ့ရပါတယ
်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ဖို့အရေးမှာအစိုးရရန်တရားကိုဘယ်လောက်ပြုပြင်နိုင်သလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့အလှူရှင်နိုင်ငံတွေကယူဆပါတယ်။နှစ်ပေါင်းများစွာအကျင့်ပြက်လာတဲ့အစိုးရရန်တရားကိုလုံရီကရင်ရှိလာအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားလာကြပါတယ်။အရင်ကတော့အသက်ပညာအကူအညီပေးတာမျိုးသာရှိပါတယ်။အခုတော့ကိုယ်တိုင်ပြဿနာဖြေရှင်းနိုင်အောင်စွမ်းရည်မြင့်တင်ဖို့ capacity development ကိုအဓိကထားလာကြပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုအဓိပ္ပာယ်အမျိုးမျိုးဖွင့်ဆိုကြတာရှိပေမဲ့နိုင်ငံခြားအကူအညီပေးမှုမှာတော့စွမ်းရည်ရှိလာအောင်နိုင်ငံခြားကဝင်ရောက်ကူညီဖို့ဖြစ်ပါတယ်။ကန္တာပေါင်းစုံစွမ်းရည်မြင့်တင်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တည်ထောင်ရေးဟာတွန်တွဲနေပါတယ
်။ပဲရစ်နဲ့ဘူဆန်မူဝါဒတွေမှာဖော်ပြတဲ့မိမိကိုယ်တိုင်စီမံကိန်းရေးဆွဲအကောင့်ထယ်ဖော်ရေးကိစ္စမှာပြည်တွင်းအဖွဲ့အစည်းတွေရဲ့လုပ်ရည်ကိုင်ရည်ရှိမှုဟာအဓိကဖြစ်ပါတယ်။အဖွဲ့အစည်းတွေစွမ်းရည်မရှိတဲ့အတိုင်းပြည်မှာကိုယ်တိုင်စီမံကိန်းချပြီးအကောင့်ထယ်ဖော်နိုင်အောင်နိုင်ငံခြားကကူညီရမယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒိုင်းသူပြည်သားအကျိုးကိုထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်အစိုးရစွမ်းရည်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတွေလုပ်ရည်ကံရည်ရှိလာစေဖို့ပုဂ္ဂလိကလုပ်ငန်းကဏ္ဍတွေမှာစွမ်းရည်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်စင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးရမှာစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ Paris Accra နဲ့ Busan သဘောတူချက်တွေမှာအလေးပေးဖော်ပြထားပါတယ
်။ကမ္ဘာ့ဘာနဲ့အာရှဖွံ့ဖြိုးရေးဘဏ်တွေကလည်းနိုင်ငံစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးပြီးအကူအညီပေးကြပါလေ။အစိုးရရန်တရားဟာစစ်ဘုဟောင်းနဲ့စစ်ဘုတွေကြီးစိုးရနေရဖြစ်လို့ပြည်သူအကျိုးပြုစီမံကိန်းရေးဆွဲဖို့အခက်အခဲရှိပါတယ်။အမိတ်နာခံဖို့သာအဓိကထားလာတဲ့ဝန်ထမ်းတွေဟာပြဿနာဖြေရှင်းနိုင်တဲ့စွမ်းရည်ကင်းမဲ့နေတာမို့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ကြောင်းဦးသိန်းစင်ကလည်းအတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးမှုအစီအစဉ်တစ်ရောက်အောင်မြင်ရေး2023နေပြည်တော်သဘောတူချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းကချမှတ်ထားတဲ့စီကံနီလန်းတွေကိုလိုက်နာရတာများပါတယ်။အခုနောက်ဆုံးချမှတ်တဲ့စီမင်းကတော့နိုင်ငံခြားအကူအညီလက်ခံတဲ့တိုင်းပြည်မှာစွမ်းရည်ရှိဖို့ဖြစ်ပါတယ်။စွမ်းရည်ရှိတဲ့နိုင်ငံကသာဖွံ့ဖြိုးရေးစီမံကိန်းရေးဆွဲအကောင့်တွေပေါ်နိုင်စွမ်းရှိမယ်လို့ယူဆပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကရင်ဆိုင်ခဲ့ရတဲ့စွမ်းရည်ဖွံ့ဖြိုးရေးပြဿနာကို NLD အစိုးရဆက်လက်ရင်ဆိုင်နေရပါတယ်။အနည်း90စွမ်းရည်ကင်းမဲ့လာတဲ့အဖွဲ့အစည်းတွေကို9နှစ်အတွင်းစွမ်းရည်ရှိလာအောင်လုပ်ဖို့ပဲဖြစ်ပါတယ်ခင်ဗျာ